ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဘက်ကရခိုင်ပြည်နယ်အရေးအဖြစ်ရှာနိုင်ဖို့ကြိုးပမ်းနေတဲ့အချိန်ဖြစ်တဲ့အတွက်ကုလသမဂ္ဂဘက်ကမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့တာဝန်မပေးခင်ကိုဖီအာနန်ကော်မရှင်ရဲ့အစီရင်ခံစာကိုသာအရင်ဆုံးလေ့လာပါလို့ကော်မရှင်အဖွဲ့ဝင်တဦးကတိုက်တွန်းလိုက်ပါတယ်။ရခိုင်အရေးအချက်အလက်စုဆောင်မဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့စီလွတ်ဖို့ကုလသမဂ္ဂဘက်ကဦးဆောင်မဲ့သူအလွှဲပြောင်းတွေနဲ့စီစဉ်နေချိန်လည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်ရေးအဖြေရှာနိုင်မှုကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ကြံပေးကော်မရှင်ဘက်ကရခိုင်ပြည်နယ်အတွင်းကွင်းဆင်းဆောင်ရွက်ပြီးတော့အစီရင်ခံစာတင်ပြဖို့စီစဉ်ဆောင်ရွက်နေခြင်းဖြစ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့မြန်မာအစိုးရဘက်ကနိုင်ငံတွင်းကိုလာခွင့်မပေးနိုင်ဘူးလို့ပြောဆိုထားခြင်းလည်းဖြစ်ပါတယ်ကုလဘက်ကအချက်အလက်ရှာဖွေရေးအဖွဲ့ဆီလွတ်ဖို့စီစဉ်နေပေမဲ့လို့မြန်မာနိုင်ငံတွင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်ရဲ့ပြည်ထနာကိုအဖြေရှာနိုင်အောင်စ조사ဆောင်ရွက်နေပါတယ်လို့အတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်က VOA မြန်မာပိုင်းကိုပြောပါတယ
်မြန်မာနိုင်ငံအတွက်ပေါ့နော်ဒါတကယ်ကိုဟိုအခက်ခဲနဲ့ကြုံတွေ့ပြီးတော့ဒီအခက်ခဲတွေဟာအဖြေကောင်းတွေကိုရပြီးတော့ဘယ်လိုအကောင်းဆုံးဖြစ်အောင်လုပ်ရမလဲဆိုတဲ့ဟာဒါလူတိုင်းရဲ့စိတ်ထဲမှာလိုချင်တဲ့အရာပါအခုအနေတော့ဒီကိုဖီအာနန်ကော်မရှင်ကိုဖွင့်ထားတယ်ဆိုတာလေဒါပြည်တွင်းအဖွဲ့အနေနဲ့အနေတော့ဖွင့်ပေးထားတာပါနော်ဆိုတော့ဒါနိုင်ငံတကာအဖွဲ့အစည်းကပါလာတယ်ဆိုတာလေဒါပြည်တွင်းကလည်းအနေတော့6ရောက်ပါတယ်ဆိုတော့ပြည်တွင်းရဲ့တခေမြေပြင်အနေထားမှာဘာတွေဖြစ်နေတယ်ဆိုတာလေအနေတော့ပြည်တွင်းကဒါလူတွေကလေဒါကိုတင်ပြဖို့လိုအောင်မှာပေါ့နော်အဲ့ဒီလိုအမြင်မျိုးချမှာဒီမြန်မာနိုင်ငံရဲ့အခြေအနေအပြေမှန်ရဖို့အထူးသဖြင့်ရခိုင်ပြည်သားကိုဒါရေရှည်မှာကွန်ပျူတာတက်အောင်လုပ်ဖို့ဘလို့နှီးလန်းတွေကိုလုပ်ရင်ရမလို့ဘာတွေကိုအန်တီတို့ကအကျံပေးရင်ကောင်းမလို့ဆိုတာအပေါ်မှာအန်တီတို့ကအများကြီးပြင်ဆင်ပြီးတော့တကယ်ကိုလေ့လာခဲ့တဲ့အခွင့်ဖြစ်ပါတယ်အန်တီတို့ကိုနိုင်ကလေရခိုင်ဒေသအပေါ်မှာဒီတကယ်ကိုသေးသေးဝင်ဝင်နှိမ့်နှိမ့်ချိုက်ချိုက်ကိုအန်တီတို့ကဒါတွေကိုစုံစမ်းလေ့လာတော့ပြထားတဲ့လူတွေလည်းဖြစ်ပါတယ်အဲ့အနည်းငယ်နဲ့ပြောရမယ်ဆိုလို့ရှိရင်ပေါ့နော်ဒီအချက်လက်ရှာဖွေရေးကုလသမဂ္ဂချက်မှတ်တဲ့ဟာအနည်းဖို့နေပေါ့နော်မြန်မာနိုင်ငံသားတယောက်နေနဲ့အနည်းငယ်တော့ဒါဟာမလိုလတ်အပ်ဘူးလို့အနည်းကယုံယူဆပါတယ
်အရက်သားဆိုးရလက်ထက်လူမျိုးရေးဘာသာရေးစံနဲ့ပြိပခဖြစ်ပွားမှုတွေရဲ့အခြေခံပြဿနာရင်းမြစ်တွေနဲ့နည်းမြေတည်ငြိမ်အေးချမ်းရေးကိုအခက်တွေ့စေမဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုလည်းနိုင်ငံတကာဘက်ကသဘောပေါက်နားလည်စေချင်တယ်လို့လည်းကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းကပြောပါတယ်
အလုပ်ကအန်ဒီတို့လုံနေပြီလေအန်ဒီတို့လေဒါလက်မလိုက်ပေးနဲ့အကောင်းဆုံးဖြစ်အောင်ဒါအဖြေတစ်ခုကိုဘယ်လိုရမလဲဆိုတော့အန်ဒီတို့စဉ်းစားပြီးတော့ရှာဖွေတယ်အကြံပေးတယ်လုံနေတယ်ဒါတွေဟိုတော့ပြအောင်မစောင်းနိုင်ဘူးဒါသူတို့လိုချင်တာဟာအရန်ပဲသူတို့ဖြစ်ချင်တာကိုရှေ့လောကြည့်ပြီးတော့သူတို့လုံနေတယ်လို့အန်ဒီစိတ်ဖြစ်မှာအဲ့လိုခံစားရတယ်အန်ဒီတို့လုံတဲ့လုံထိုက်တာရှိတယ်ဟုတ်ကဲ့ဟိုလုံကမလုခဲတဲ့ဟာတွေအများကြီးကိုဒီနေ့မှပြန်လုံရတယ်ဆိုတော့အမီတို့မှာဒါလောရကံရတော်တော်လေးခက်ခဲတာလည်းရှိပါတယ်။တချို့ကလည်းကိုယ်စိတ်တိုင်းကလုံးလိုက်မယ်ဆိုလို့ရှိရင်နိုင်ငံတကာနဲ့တော်ညိတာပေါ့နော်။အဲ့တော့နိုင်ငံတကာစိတ်တိုင်းညလည်းအမီတို့လုံးလို့မရဘူး။အဲ့တော့ဘာလို့ဆိုကိုယ့်ရဲ့ပြည်တွင်းရဲ့ပြဿနာကိုကိုကပဲကိုလို့နားနေတာပေါ့နော်။ဆိုတော့ဒါတွေပေါ်မှာနိုင်ငံတကာကလည်းအေးညီညွတ်အောင်အမီတို့ဒေတာခံတဲ့အနေနဲ့ကလည်းကိုလိုချင်တဲ့ခရီးတစ်ခုကိုလမ်းဆွင်ပေးနိုင်အောင်ဒါတွေပေါ်မှာအမီတို့အချက်လက်အများကြီးရှာဖွေပြီးတော့အကြံဉာဏ်ပေးထားပါတယ်အမီတို့ဘက်ကလည
်း။ကိုဗီယာနဲ့ကော်မရှင်ဘက်ကအစီရင်ခံစာကိုလည်းနိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံနောက်ပြည်သူတွေကိုမကြခင်တင်ပြသွားဖို့ရှိနေတဲ့အကြောင်းကိုလည်းကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းကပြောပါတယ
်ကျမတို့ကတော့ပေါ့နော်ဒီ August နောက်ဆုံးအပတ်လောက်မှာတော့ဒီ report ကိုထုတ်နိုင်အောင်ကိုစူးစမ်းနေပါတယ်ဒါ report မှာပေါ့နော် English နဲ့ရေးထားတာကိုဒီ Burmese ကို translate လုပ်ပေးနေရမှာလေဒီ translate လုပ်ပေးဟာလေးတွေကိုလည်းအကုန်လုံးဟိုမှတ်အောင်ပေါ့နော်ဒါ Andy Duke ကဒီ commission ဝင်တဲ့အကုန်လုံးကအသေးစိတ်ဓာတ်တွေကိုလေ့လာပြီးတော့လို့ကိုအစီအစဉ်ရှိပါတယ်ဒါတွေပေါ်မှာလည်းအန်ဒီတို့ဘက်ကအကုန်လုံးအမားမရှိညအောင်ပေါ့နော်အတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်တော့အန်ဒီတို့ဘက်ကစူးစမ်းဆောင်ရွက်နေပါတယ
်ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတော့မြန်မာနိုင်ငံတွင်းကအထူးသဖြင့်ရခိုင်ပြည်နယ်တွင်းစစ်တပ်နဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေအနိုင်ကျင့်မှုဆိုင်ရာဆွဆဲချက်တွေနဲ့ပတ်သက်ပြီးအချက်အလက်စုဆောင်ပြီးကုလသမဂ္ဂကိုတင်ပြဖို့ဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကိုဦးဆောင်မဲ့ခေါင်းဆောင်တစ်ဦးကိုလည်းကုလသမဂ္ဂကပြောင်းလဲခန့်အပ်လိုက်ပါတယ်မူလတုန်းကအဖွဲ့ဥက္ကဋ္ဌအဖြစ်တာ ဝန်ယူထားတဲ့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှင်နေအင်ဒရီယာဂျက်ဆင်ကိုအဖွဲ့ကဖယ်ရှားပြီးအင်ဒိုနီးရှားရှင်နေချုပ်ဖြစ်တာဝန်ယူခဲ့ဘူးသူမာဇူကီဒါရစ်မန်ကိုကုလသမဂ္ဂလူခွေကောင်စီရဲ့ဥက္ကဋ္ဌကအစားထိုးခံလိုက်တာဖြစ်ပါတယ်။ဘာကြောင့်သူ့ကိုအဖွဲ့ကနေဖယ်ရှားလိုက်ရတယ်လဲဆိုတာကိုတော့ကုလသမဂ္ဂလူခွေကောင်စီဘက်ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်။